ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေရဲ့လူအခွင့်အရေးကိုမြင့်တင်ပေးခြင်းဟာသူတို့တွေအတွက်ရေရှည်တည်တံ့ပြီးဂုဏ်သိက္ခာရှိစွာနဲ့နေရပြန်နိုင်ရေးအရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသတင်းတပတ်ကြားတွားရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တောင်မန်ဒူးစ်ကပြောပါတယ်ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တော်မင်ဒူးစ်ကအဲ့လိုပြောကြားလိုက်တာပါရိုဟင်ဂျာပြည်ပခတ်ဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ခဲ့တာကြောင့်ဒီကိစ္စရဲ့အဖြေဟာလည်းမြန်မာနိုင်ငံအတွင်းမှာသာရှိနေပြီးဘင်္ဂလားဒေ့ရှ်နဲ့မဆိုင်ဘူးလို့သူကပြောပါတယ်ဒီပြည်ပခတ်ပြည်လဲရေးအတွက်မြန်မာစစ်တပ်ကိုပုံမှန်ဖိအားပေးဆောင်ရွက်တာနဲ့ဒီကိစ္စအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေရေးအပါအဝင်နိုင်ငံတကာကဟန်ချင်းညီညီဆောင်ရွက်နိုင်အောင်သူ့ရဲ့ကိုယ်စွမ်းဉာဏ်စွမ်းရှိစမြလှုပ်ဆောင်သွားမယ်လို့တော်မင်ဒူးကပြောပါတယ်ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ကုလသမဂ္ဂတာဝန်ရှိသူတွေကောက်ဆက်စပ်စားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြသေးခင်ကဘာဆန်ချာကျွန်းကိုပြောင်းရွှေ့နေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လအတွင်းကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းမဲ့အစီအခံစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းခီးစဉ်အစမှာကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။